ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်အတွင်းမှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား26ဦးကိုနှစ်ရက်ကြာပိတ်လောင်ထားတဲ့ချမ်းတချမ်းအတွင်းကနေဖမ်းမိခဲ့ပြီးသူတို့ကိုခေါ်လာတဲ့လူမှောင်ခိုအဖွဲ့နဲ့ချမ်းပိုင်ရှင်ကိုချင်းမိုင်ရဲတပ်ဖွဲ့ကရှာဖွေမှုတွေလုပ်နေပါတယ်။မအေးမှာသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်စန်ဆိုင်မြို့နယ်အတွင်းကတစ်သီးချမ်းတချမ်းအတွင်းကခန်းငယ်တစ်ခုထဲမှာမြန်မာနိုင်ငံသား26ဦးဟာအပြင်ကနေတောခတ်ထားပြီးနှစ်ရက်ကြာပိတ်လောင်ခံထားရတာပါ။အဲ့ဒီနေရာကတော့လူမောင်ခိုသမားတွေရဲ့တထောင်နာနေရာဖြစ်တာကြောင့်ချင်းမိုင်လူဝမှုကြီးကြပ်ရေးတပ်ဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ဝင်တွေကမေလ9ရက်နေ့နေ့လယ်ပိုင်းကအဲ့ဒီနေရာကိုရှာဖွေတွေ့ရှိသွားခဲ့တာဖြစ်ပါတယ်။အထောက်ထားဆိုင်ရွက်စရန်တွေကင်ဆောင်ထားခြင်းမရှိကြတဲ့မြန်မာနိုင်ငံသားအမျိုးသမီး15ဦးအမျိုးသား17ဦးဟာပိတ်လောင်ခံထားရတဲ့အခန်းထဲမှာပဲအပူချိန်ပြင်းတဲ့ရာသီဥတုကိုမခံနိုင်လို့တချို့ဟာမူးဝေအော့အံပြီးချွေးထွက်လွန်ပြီးမောပန်းနေကြတယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်မြန်မာနိုင်ငံသားတွေကိုထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကနေလူမောင်ခိုသမားတွေဟာကုန်တင်ကားတွေနဲ့ခေါ်လာခဲ့ကြတာဖြစ်တယ်ဆိုပြီးဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကထွက်ဆိုခဲ့ပါတယ်အဲ့ဒီကနေတဆင့်ဗန်ကောက်မြို့အထိခေါ်ဆောင်သွားမှာဖြစ်ပြီးပိတ်လောင်ခံထားရတဲ့သူတွေဟာနောက်ထပ်လာခေါ်မဲ့လူမောင်ခိုသမားတွေကိုစောင့်နေကြတာဖြစ်တယ်လို့ဆိုပါတယ်လူကုန်ကူးမှုနဲ့ပတ်သက်ပြီးပညာပေးမှုတွေလုပ်နေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကတော့အခုလိုပြောပါတယ
်ထိုင်းနိုင်ငံမှာရှိတဲ့လူတွေတို့သူတို့ရဲ့စေတနာခြင်းတွေပေါင်းသိနေရခြင်းဟာအကျိုးအကြောင်းမျိုးကြားရတယ်ဟုတ်တဲ့အကြောင်းမဟုတ်တဲ့အကြောင်းပေါ့ဒီမှာအရှင်ပြည်ရဲ့လွတ်လပ်တဲ့နေရာတိုင်းစားတော့ရတဲ့အဲ့ဒါတွေကိုပြန်ကြားတဲ့အခါကျတော့အားကျပြီးတော့ခုနကပြောတဲ့ဒီတောင်းတောင်းပညာအခြေခံနဲ့လူကြီးအများစုကဒီဝဲလာကြတာပေါ့နော်လာတဲ့အခါမှာလည်းထိုင်းနိုင်ငံကဟိုဘယ်လိုကောင်းလဲကျွန်တော်တို့ကြီးစက်နေတဲ့နယ်နိမိတ်ကအခြေရွေးဆိုတော့လေဒီတရားဝင်ခိုးဝင်မှုအတွက်အင်တန်လွယ်တယ်နောက်တစ်ခုအရေးကြီးတာကျတော့ကျွန်တော်တရားဝင်မှုကျတော့ဥမာ MOU စနစ်ကတော့ရှိရဲမရှိမှုအဲ့ဒါလုပ်ဖို့အတွက်ကြအဲ့မှာအချိန်ကြံ့ကြာမှုတွေရှိရဲငွေကြေးကုန်ကြမှုတွေရှိရဲအဲ့ဒါတွေကခုနကပြောတဲ့ဟိုဘလို့ကတရားဝင်သွားလာဖို့အတွက်အဟန့်သားတွေဖြစ်တာပေါ့
ပိတ်လောင်ခံထားရတဲ့မြန်မာတွေနဲ့ပတ်သက်လို့ချင်းမိုင်လာဝကဦးစည်းအရာရှိကိုမန်စုဖတ်ပြောဆိုသွားတာကတော့တရားမဝင်မြန်မာနိုင်ငံသားတွေကိုပိတ်လောင်ထားတဲ့ချမ်ပိုင်ရှင်နဲ့လူကုန်ကူးမှုတွေမှာပါဝင်ပတ်သက်နေတဲ့လူမှောင်ခိုခိုင်းတွေကိုဆက်လက်ဖော်ထုတ်အရေးယူသွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဟာမြန်မာနိုင်ငံသားတွေအများဆုံးလာရောက်လွတ်လပ်ကင်နေကြတဲ့ဒေသဖြစ်ပါတယ်ချင်းမိုင်မြို့မှာတရားဝင်လာရောက်လွတ်လပ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေဟာနှစ်သိန်းကျော်ရှိနေတာပါချင်းမိုင်ခရိုင်မှာတော့ရှမ်းပြည်နယ်ကနေလာကြတဲ့သူတွေအများဆုံးဖြစ်ပြီးအလုလုနေကြတဲ့သူတွေဟာရှမ်းမျိုးနွယ်စုတွေများပါတယ်ထိုင်းနိုင်ငံထဲမှာတော့မြန်မာရွှေ့ပြောင်းလို့သမား3000ထက်မနည်းလာရောက်လွတ်လပ်ကင်နေကြတာဖြစ်ပါတယ်ရှင်